အမေရိကန်ပြည်ထောင်စုမှာစီးပွားရေးလုပ်ငန်းတွေပြန်လည်နယ်လမ်းမထူနိုင်ခင်ကာလအတွင်းကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်အလုပ်လက်မဲ့ဖြစ်မဲ့ရာဂိုင်နှုန်းဟာ25ရာဂိုင်နှုန်းထိရောက်နိုင်ကြောင်းသမ္မတအိမ်ဖြူတော်ထိပ်တန်းအရာရှိကြီးတဦးကတင်းငွနီနီကပြောကြားခဲ့ပါတယ်။လက်ရှိတရားဝင်ကိန်းဂဏန်းတွေအရအမေရိကန်မှာအလုပ်လက်မဲ့ဥယေဟာ 14.8 ရာဂိုင်နှုန်းထိရှိခဲ့ပါပြီ။2020ပြည့်အတွက်ဂျန်နဲ့နှစ်ဝက်နဲ့2021ခုနှစ်အကူပြောင်းကာလအမေရိကန်မှာစီးပွားရေးတွေပြန်ပြီးတိုးတက်မလာခင်ရှိလာမဲ့အလုပ်လက်မဲ့ဥယေဟာပုံမဆိုးရွားနိုင်ခြေရှိပြီး25ရာဂိုင်နှုန်းလောက်ထိဖြစ်နိုင်ဖို့ရှိနေကြောင်း Fox News သတင်းဌာနတနင်္ဂနွေအစီအစဉ်မှာ American ဘဏ္ဍာရေးဝန်ကြီး Steven Mnuchin ကပြောခဲ့ပါတယ်။တောက်ချာနေ့ကတရားဝင်ကြေညာခဲ့တဲ့အလုပ်လက်မဲ့ဥယေ 14.8 ရာဂိုင်နှုန်းဟာ American ပြည်ထောင်စုမှာ1930ပြည့်နှစ်တဝိုက်ရင်ဆိုင်ခဲ့ရတဲ့စီးပွားပြတ်ကတ်ကြီးပြင်းအဆိုးရွားဆုံးဖြစ်ပါတယ်ရှင်။